ါပါရှင်။နိုင်ငံတော်သမ္မတကတိမ့်ဆဲလျာမြေတွေပြန်ရရေးတောင်သူတွေမနစ်နာအောင်ဖြည့်ရှင်းပေးဖို့တိုက်တွန်းခဲ့ပေမဲ့2019ခုနှစ်နှစ်လည်ရာစပြီးတိုင်းဒေသကြီးအများစုမှာလျာမြေအမှုတွေပိတ်သိမ်းတာနဲ့ပတ်သက်ပြီးဆွေးနွေးသွားပါမယ်။တိမ့်ဆဲကလျာမြေပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကိုယ်တိုင်ကအသုံးမပြုတဲ့တိမ့်ဆဲလျာမြေတွေအ мян ဆုံးပြန်ပေးဖို့နဲ့မဆွတ်လွတ်တဲ့လျာမြေတွေအတွက်ရော့ကြီးနှစ်နာကြီးတွေပေးဖို့တိုက်တွန်းနေပေမဲ့တိုင်းဒေသကြီးအများစုမှာတိမ့်ဆဲလျာမြေအမှုတွေပိတ်သိမ်းတဲ့အကြောင်းသက်ဆိုင်ရာတောင်သူတွေကိုခေါ်ပြီးအသိပေးခဲ့ကြပါတယ်။လျာမြေအမှုတွေပထမဆုံးပိတ်သိမ်းခဲ့တဲ့အေယာဝတီတိုင်းဒေသကြီးမှာတော့ဘိုးကလေးကြိုက်လက်မဦးပင်မြောင်းမြလက်ပွတ်တာစတဲ့မြို့နယ်တွေမှာအခုနှစ်ဂျွန်လကစတင်ပြီးလျာမြေအမှုတွေပိတ်သိမ်းတဲ့အကြောင်းမြို့နယ်အုပ်ချုပ်ရေးမှူးရုံးကနေတောင်သူတွေကိုအသိပေးခဲ့ပါတယ်။ရန်ကုန်တိုင်းတန်လျင်မြို့နယ်ငပရွာမှာတစ္ဆက်စီမံကိန်းအတွက်လက်ဧက300သိမ်းဆဲခဲ့ပြီးဧက50သာအကောင့်ထဲပေါ်ခဲ့တဲ့အတွက်မြေကြမ်းဧက250ခန်းကိုပြန်လည်ရလုံမှုနဲ့ပတ်သက်ပြီးတောင်သူတွေကတောင်းခံခဲ့ပါတယ်။အဲ့ဒီလေယာမြေသိမ်းကိစ္စဟာ88ရှေ့ပိုင်းကာလဖြစ်တဲ့အတွက်ရန်ကုန်တိုင်းဒေသကြီးလေယာမြေနဲ့အခြားမြေများသိမ်းဆဲခံရမှုများပြန်လည်စစ်ဆေးရေးကော်မတီရဲ့အစည်းအဝေးအမှတ်73/2009အရအမှုပိတ်သိမ်းတယ်ဆိုတဲ့ဆုံးဖြတ်ချက်စာကိုတောင်သူတွေထံပေးပို့ခဲ့ပါတယ်။လာတူတီလဝါစီမံကိန်းအကောင့်ထဲပေါ်ဖို့ရန်ကုန်တိုင်းကြောက်တန်းမြို့နယ်အလွမ်းစုတ်ဖလန်းတီလဝါစတဲ့ကြေးရွာတွေကနေဧကတောင်ကြီးသိမ်းထားတဲ့လေယာမြေအမှုတွေအလုံးပိတ်သိမ်းပါတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးရုံးကနေတိုင်းဒေသကြီးရဲ့ဆုံးဖြတ်ချက်စာကိုဩဂုတ်လလယ်လောက်ကတောင်သူတွေကိုခေါ်ပေးခဲ့ပါတယ်။အဲ့ဒီအတွက်တီလဝါဒေသခံတောင်သူတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတောင်သူဦးမြလှိုင်ကအခုလိုပြောပါတယ
်ပထမအကြိမ်ဒီလိုလွတ်တော်မှာလေယာဉ်မြင်းနဲ့ချမ်းမြင်းနဲ့တိုက်စီဆောင်မှုပြောင်းလဲစီစီကော်မရှင်ရဲ့အစီအခံစာကိုအခြေခံပြီးတော့အခုတက်လာတဲ့အစိုးရကနေပြီးတော့တိုင်းဒေသကြီးအစိုးရကြီးဝန်ကြီးဌာနတွေကနေပြီးတော့တောင်သူတွေကိုပြန်ပေးတဲ့အခါမှာလေယာဉ်မြင်းပြောင်းလဲစီစီကော်မတီအစီအစဉ်ကိုဖွဲ့စည်းပြီးတော့တောင်းပေးလိုက်တယ်အစီအစဉ်ကစီစီပြီးတင်ပြပေမဲ့ပထမအကြိမ်ဒီလိုလွတ်တော်လေယာဉ်စီစီကော်မရှင်ကသင်္ခါရအမှတ်နှစ်ကစာမျက်နှာ5ပိုက်ခွဲကကြီးရဒီလေယာဉ်တင်းစီတာကိုသူတို့တွေ့ရှိတာဥရေတိုင်းတင်းစီထားတာမဟုတ်ပါဘူးလို့တွေ့ရှိရပါတယ်တဲ့။ငါမှကြတော့အဲ့ဒီတော့တေက2000လုံးပေးတာဒီကာလတံမဟုတ်ပါဘူးလို့ပြောထားတယ်။အဲတခါဆလိန်ကြတဲ့ခါကျတော့စီမံကိန်းရမြေတွေတင်းထားပေမဲ့မြေတွေအလွတ်တွေသူအများကြီးတွေ့ရပါတယ်ပေါ့လေ။ပြန်ပေးတင်ပါတယ်ဆိုတဲ့အစီအခံသာမှအဲ့လိုပါထားတယ်တိုင်းဒေသကြီးလေယာဉ်ပြန်လဲစီစီကော်မတီကနေပြီးတော့ခုအားလုံးကိုကျွန်တော်တို့ပိတ်သိမ်းနေဆိုပြီးတော့အဲ့လိုသူကဆုံးဖြတ်လိုက်တဲ့အတွက်အဲ့ဒီဆုံးဖြတ်ချက်ကိုပြန်ဖြတ်ပြီးဖို့အဲ့ဒီသတင်းစာရှင်းလင်းပွဲကျွန်တော်တို့တော့အရင်ဖြစ်တယ်
။လာတူနေပြည်တော်နဲ့ပဲခူးတိုင်းဒေသကြီးအတွင်းမှာပုံစံခွန်ပြဿနာဟာအငင်းပွားမှုဖြစ်တဲ့အတွက်လေယာဉ်အမှုတွေပိတ်သိမ်းကြောင်းတရားရုံးကိုတိုင်ကြားဖို့ညွှန်ကြားစာတွေထုတ်ပေးခဲ့တာလည်းရှိနေပါတယ်။တောင်သူတွေမှာလှုပ်ရှားနေရတဲ့လေယာဉ်တွေမတရားသိမ်းခံခဲ့ရတာကြောင့်စားရမယ့်တောက်ရမယ့်အနေထားတွေကြောင့်တရားရုံးမှာအမှုဖွင့်နိုင်မှုအင်အားမရှိကြပါဘူး။စားစရာမရှိတဲ့သူနဲ့ထားစရာမရှိတဲ့သူရှင်ပြိုင်ဖို့တရားရုံးတင်ခိုင်းတာဟာအကျဉ်းနာတရားကင်းမဲ့လုံတဲ့အခြေအနေတွေကိုဖန်တီးသလိုဖြစ်နေပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတောင်သူလယ်သမားအကျိုးဆောင်ကွန်ရက်တာဝန်ခံကိုဇော်ရန်ကအခုလိုသုံးသက်ပြောပါတယ်
ဒီဟုတ်ပိတ်သိနေတာဟာအစိုးရတကယ်မူလရတာလေဥရိမဲ့သိသိရတဲ့ဒီလိုမျိုးရဲ့ယုံကြည်မှုကိုပျော်လင်းချက်ကိုဖွဲ့စည်းလိုက်တာတော့ဖြစ်ပေါ်တာအဲ့တော့အစိုးရအနေနဲ့ကဒီအမှုတွေနဲ့အောင်ပိတ်ယုံနေဒီကြက်တာတွေကပြီးသွားမှာမဟုတ်ဘူးအနည်းနည်းလာလာနေပြီးတော့နင့်လာတဲ့ဒီလူတွေကနေသူတို့နင့်လာတာကြီးကုစားပေးဖို့ဆိုပြီးတော့ပျော်လင်းချက်နဲ့မဲပိတ်လိုက်တာကိုလည်းဖြစ်ခွက်ရောက်တယ်ခင်ဗျအဲ့တော့အရင်အစိုးရတော်မှဥညာထောပိုတိုင်းပေါ့နော်အဲ့ဒါဒီမှုတွေကသူတို့ဘလောက်ပဲရှင်းနိုင်နေတယ်။ကျန်တဲ့မှုကနောက်ဆိုးရရှင်းလိုက်မယ်ဆိုပြီးတော့နောက်ဆိုးရကိုရှင်းဖို့အတွက်ထားခဲ့ရ။ကုဆိုးရပိတ်တယ်ဆိုတာကပြောမယ်ဆိုရင်တော့ဒါမဖြစ်နိုင်ဘူးမြတ်။နောက်ဆိုးရကိုပဲလွှဲနေပဲတော့ဘောနော်တန်းကုံသွားရင်လေ။အဲ့ဒါကနဒီမှုတွေမရှိအောင်ရွေကျက်နဲ့ပိတ်တာဆိုရင်တော့လုံးဝမဖြစ်နိုင်ဘူးလို့ပဲကျွန်တော်ပြောချင်ပါလားခင
်ဗျ။မြေသိမ်းခံရလို့နစ်နာခဲ့ရတဲ့တောင်သူတွေဟာကာလသတ်မှတ်ချက်မရှိနှိရှေလာများခံစားခဲ့ရတာပါ။လေယာဉ်သိမ်းဆဲမှုပြဿနာတွေကိုအရင်လှုပ်ထုံးလုံနေအတိုင်းသွားနေပြီးလက်ရှိဖြစ်ရှင်းနေတဲ့ပုံစံဟာလေယာဉ်ပြဿနာတွေကိုအစတတ်နိုင်ွယ်မရှိပါဘူးလို့တောင်သူအရေးကျွမ်းကျင်သူတွေကလည်းပြောဆိုမှုတွေရှိနေပါတယ်။လက်ရှိအနေအထားမှာနိုင်ငံတော်သမ္မတက တင်းဆက်လက်ရမြေတွေပြန်ရရေးတောင်သူတွေမနစ်နာအောင်ဖြည့်ရှင်းပေးဖို့တိုက်တွန်းနေပေမဲ့တိုင်းဒေသကြီးအများစုမှာလက်ရမြေအမှုတွေပိတ်သိမ်းနေတာဟာတောင်သူတွေရဲ့မျှော်လင့်ချက်ကိုဖျက်ဆီးသလိုဖြစ်နေတာကြောင့်သက်ဆိုင်ရာအစိုးရအနေနဲ့ပြန်လည်အဖြေရှာဖို့လိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ